တဲ့ဒဏင်းဝင်နေတော့ကကချင်ပြည်နယ်မြစ်ကြီးနားဝိုင်းမော်ဖားကန်စတဲ့မြေနိတ်နေရာတွေမှာရေကြီးရေရှမ်းမှုတွေဖြစ်ခဲ့ပါတယ်။တောင်းနဲ့ချီတဲ့ဒေသခံတွေရေဘေးကျရောက်ခဲ့ရပါတယ်။ဒါပေမဲ့ရေဘေးတင်းတဲ့ပြည်သူတွေကိုကယ်ဆယ်ရေးအင်အားလုံလောက်မှုမရှိဘူးလို့ကုညီကယ်ဆယ်ရေးဆောင်ရွက်ပေးနေတဲ့ပရာဟိတအသင်းတွေကပြောပါတယ်။မြစ်ကြီးနားဝိုင်းမော်မှာရေကြီးခဲ့တဲ့နေရာတွေမှာဒီကနေ့မနက်အစောပိုင်းကနေစပြီးတော့ရေရတော့တဖြည်းဖြည်းပြန်ကျလာနေပြီလို့ဒေသခံတွေကဆိုပါတယ်။ဒါပေမဲ့လက်ရှိမှာတော့ဘင်္ဂလားပင်လယ်အော်မှာမုတ်သုံးလေးအကောက်နေပါတယ်ဒါကြောင့်နောက်ထပ်နှစ်ရက်အထိမိုးဆက်များနိုင်တာကြောင့်ကချင်ပြည်နယ်နဲ့စကိုင်းတိုင်းအထက်ပိုင်းမြေနေမိုင်းရပ်ကွက်တွေမှာနေထိုင်တဲ့သူတွေဘေးကင်းတဲ့နေရာမှာတိမ်းရှောင်နေသင့်ပါတယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကသတိပေးပါတယ်
။လက်ရှိရောမိုးတုံတွေကတော့ဒီကနေ့ပင်လယ်မှာအကောက်နေပြီနော်။အကောက်နေတဲ့အကြောင်းကိုဒီမားနေတဲ့အထက်ပိုင်းကနေတဲ့ကချင်နယ်ကစကိုင်းတိုင်းကနေချက်ပိုင်းတော့နောက်မြေတုံးနဲ့တော့ဘိုးနေနေလေးရနေတဲ့နေထိုင်လို့ရှိတယ်။အဲဒီတော့ဒါမြင်းနာမှာတော့လေကျနေပြီကျနေအဲဒီဆက်ပြီးတော့ကြာတော့နေတာမျိုးရှိပါတယ်။ဒီကနေ့အချောင်းနဲ့ချင်းချင်းလေးတချောင်းမှာတော့တက်ပင်းရေးပြီးဒီလူရတယ်မှာပေါ့နော်။ဆိုရင်မှရောက်သွားနိုင်တဲ့နေရာမျိုးလေ။အဲ့ဒီလိုကြာမယ်ဆိုရင်လည်းမနာဆက်သွားနိုင်တဲ့နေရာမျိုးရှိပါတော့။အဲ့ဒီကြောင့်ဒီကတော့ဂျန်နဝါရီမှာရှိနေတဲ့ဒီနေ့ရေတက်တာရေတက်တဲ့နေရာမှာကနာသွားဆောင်လို့ရတယ်ပေါ့နော်။တော့ဒီတော့ဒီဒီပင်းတဲ့နေရာမှာဖိတာနေတာမျိုးပေါ့နော်။အဲ့တော့သူကဆိုရင်မှတ်ချက်မှာပြန်နေတာဒီကြာပြီနဲ့ဟိုအလုံးစုံကြာတော့ဘယ်သူအတွင်းမှာထားမှာဒီနေ့တော့အချို့ရွက်ခွက်တွေဆိုရင်ရေငွေလေးရဲ့အနေအထားဖြစ်ပါတော့။ဒီဇန်ဒီရဲ့အနေအထားဖြစ်ပြီ
။ရေကြီးရေရှမ်းမှုတွေဖြစ်နေတဲ့အတွက်ဝိုင်းမော်မြို့နယ်အေယာဝတီမြစ်အနီးတစ်ဝိုက်မှာရှိတဲ့စစ်ရှောင်းစခန်းတွေရေနစ်မြုပ်ခဲ့ပါတယ်။ရေပြန်ပြီးတော့ကျလာတဲ့အချိန်မှာတော့ယာယီတဲအိမ်လေးတွေနဲ့တန့်စင်ကန်းတွေရေထဲကိုမျောပါသွားတာကြောင့်အစ်စ်ပြန်ပြီးတိဆောက်ဖို့ငွေကြေးအခက်အခဲဖြစ်နေလို့အရေးပေါ်အကူအညီလိုအပ်နေပါတယ်လို့နောင်ချင်းစစ်ရှောင်းစခန်းတာဝန်ခံက VOA ကိုပြောပါတယ်။
ကျွန်တော်တို့ကင်ဒီနှစ်ခုရေမြုပ်တာပေါ့နော်ကျွန်တော်တို့ကကင်မြစ်ပြင်းသားမှာရေမြုပ်တာညစင်နာကြီးကနေတော့ရေတော့ကျသွားပြီဒါမဲ့အင်တာတွေအခုတော့မျောပါသွားတယ်ဟိုရှဲတာတွေပေါ့ဟိုအဆောင်တွေတော့ခေခုလုံးမျောပါသွားတယ်စစ်ဆောင်တွေကိုကျတော့အပြားချောင်းမှာထားတာအဲအပြားချောင်းမှာရေကြီးလာတော့တခါလဲအားထက်ကချောင်းကိုပြင်ချိရလိုက်ရတာပေါ့150လောက်ရှိတယ်150ကလေးတွေပါတယ်မဆောင်ဆွမ်းတွေပါတယ်အသက်ကြီးတဲ့လူတွေပါတယ်ဟိုလေချက်နေတဲ့လူတွေပါတယ်အမျိုးမျိုးပေါ့
နောင်ချင်းနဲ့လပန်းစစ်ဆောင်စခန်းတွေမှာလူဦးရေက150လောက်ရှိပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကလေးကနေစလို့ရေဘေးတင်းလို့နီးစပ်ရာစာတင်ကြောင်းတွေမှာပြောင်းရွှေ့ထားရတယ်လို့ဆိုပါတယ်အဲ့ဒီအထဲမှာလူမမယ်ကလေးငယ်တွေအသက်ရွယ်ကြီးရင်တဲ့သူတွေနဲ့နေမကောင်းမကျန်းမာသူတွေအများအပြားရှိနေပြီးတော့သူတို့အတွက်ဆေးဝါးနဲ့စားရည်တောက်ရည်အကူအညီတွေကအရေးပေါ်လိုအပ်နေပါတယ်လို့စစ်ဆောင်စခန်းတာဝန်ခံကပြောပါတယ်ကချင်ပြည်နယ်မှာ2004ခုနှစ်တုန်းကမြစ်ကြီးနားဝိုင်းမော်ဘက်မှာရေကြီးရေရှမ်းမှုတွေကြုံတွေ့ခဲ့ဘူးပေမဲ့ဒီနှစ်2024လောက်ဆိုးဆိုးဝါးဝါးမကြုံတွေ့ခဲ့ကြရဘူးလို့ပြောပါတယ်ကချင်ပြည်နယ်မှာတည်ရန်စာတထုတ်လုပ်မှုတွေကြောင့်တဘာဝပတ်ဝန်းကျင်ပျက်စီးလာနေတာလို့ဒေသခံဖြစ်တဲ့စစ်ရှောင်းစခန်းတာဝန်ခံကအခုလိုပြောပြပါတယ်
။တော်တော်လေးတော့ဒီခါတော့ရေတော့ကြီးရဲ့ပျက်စီးပေါင်းဆက်စီးပေါ့ကတော့ရတယ်လို့အနာဖိန်ဒီကနောက်နဲ့ပို့ဆိုးလာပေါ့ဒီမိုကရေစီဖြစ်မှာကျတော့တို့ရွှေတူးလာတယ်ပြစ်ခုလာတယ်ကျတော့နည်းနည်းကြောရင်နည်းနည်းရက်တယ်ပေါ့ခုဒီနောက်ပိုင်းအနာသိင်းကျနော်ကြတော့ဒီမှာကြောလို့မရတော့ဘူးတို့မှာသရုပ်နေရှိခွန်းကားပိုင်းဒီမှာရှိရှုပြောဆိုင်လာကားပိုင်းဒီမှာကျတော့ချွေတူးတာဒီအနာသိင်းဒီနောက်မှာအောက်ပိုင်းကအများကြီးသောတော်လေးမှာချွေတူးဒီမှာတဘာဝပတ်ဝန်းကျင်ကကိုပြက်စီးသွားပြီးမှ
တဘာဝပတ်ဝန်းကျင်အရေးဆောင်ရွက်နေသူတဦးကတော့စစ်ကောင်စီလက်ထက်မှာအထင်းကိုမဲ့လာတဲ့ရွှေတူဖော်မှုနဲ့မြေစည်းလွှာပျက်စီးမှုတစ်တော့ပြုံးတိမှုတွေကြောင့်အခုလိုမျိုးတဘာဝဘေးဒဏ်ကိုကြုံတွေ့နေရတာလို့ဆိုပါတယ
်။ရင်းဆိုင်ရကတာအဲ့ဒါရလဆစ်စီမံကိန်းကြီးဒီပေါ့ပစ်တော်ရမြားကြီးခုတ်ချင်းနဲ့တော့ကြောင့်မို့အဲ့ဒါတစ်ချက်ထုတ်တယ်နော်အနာတင်းရဲ့နောက်ပိုင်းမှာဆက်ရံပြားကြီးနဲ့ရွှေတူးတဲ့တော့ကြောင့်မို့လေအဲ့ဒီမချက်ကြောင့်ကြီးရေချီအားကအကာမရှိတော့ဘူးတစ်ခါတည်းမြင်ကျွန်တော်မျိုးကိုတစ်ခါတည်းဝန်ကယ်ကျေးတော့တာအဲ့ဒါကြောင့်ဖြစ်တာကဘာနေရာအကာမရှိတော့ဘူးညီကွာပဲရှိတဲ့ခါကျတော့တစ်ခါတည်းရေကရုံးဆိုတာနဲ့မြင်ကျွန်တော်သားမြောက်တယ်ခါတိုင်းဆိုတော့မိကျနာအလုပ်ကိုတားနေရောက်ဘူ
းဂျိုလာတဲမှာတော့ပန်ဝါမြို့နယ်မှာရှိတဲ့မြေရှားတတ်ထုလုတ်ကွက်မြေပြိုကျမှုနှစ်ကြိမ်ထက်မနည်းဖြစ်ပွားခဲ့ပါတယ်အဲ့ဒီမြေပြိုကျမှုမှာတော့လူ10ခန်းလောက်သေချေပျောက်ဆုံးခဲ့ရပြီးတော့အခုချိန်ထိအလောင်းတွေအလုံးလုံးဝပြန်မတွေ့သေးဘူးလို့လုံခြုံရေးအရာအမည်မဖော်လို့တဲ့လုံသမားတူက VOA ကိုပြောပါတယ်အခုလိုမျိုးရွှေနဲ့ဓာတ်တတ်ထုတူဖော်မှုတွေ ਤੇ ਤਬਾਵਾ ਪਵਨ ਜਿਨ ਪਿਆਸੀ ਮੂਰੇ ਨੇ ਜਿਨ ਸਾਈਨ ਚੌਂ ਟੁਈ ਨੇ ਆ ਬਾਰੇ ਲੋ ਦੇਤਾ ਖਾਨ ਪੀਦੂ ਰੇ ਨੇ ਤਬਾਵਾ ਪਵਨ ਜਿਨ ਅਯੇ ਲੌਸ਼ਾ ਨੇ ਰੇ ਤੂਰੀ ਗਾ ਠੌਕ ਪਿਆ ਨੀ ਜਾ ਬਾਰੇ ਸ਼ਿਨ।